ယူကန်နာနိုင်ငံယူရိုကမ်ပါလာရဲ့နတ်ဆန်ပြကုန်မြင့်ပိုင်ကအမိုက်ပုံကြီးကအယုတ်ဆိုးလာပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးလာနေတဲ့စီးပွားရေးလုပ်ငန်းတစ်ခုအတွက်တော့ကုန်ကျန်းတွေရရနေရာတစ်ခုဖြစ်ပါတယ်။ ဆွန်ပြက်ပလတ်စတစ်အိတ်တွေနဲ့တခါသုံးပူးတွေကိုပြန်လည်အသုံးချနိုင်ရေးပိုင်းခြားခြင်းနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူဆွန့်ထွင်လုပ်ငန်းရှင်တအူကအဝယ်တိုင်ဖွင့်ထားတာပါ။အီကိုဝေးစ်ယူဂန်ဒါကိုတည်ထောင်တဲ့ဂျယ်ရယ်နက်ရှင်မြားကမြို့တော်ကမ်ပါလာဝါကီဆိုနဲ့မူကိုနိုမြို့တွေအပါအဝင်နိုင်ငံတော်မှာပလတ်စတစ်ဆွန့်ပြက်ပစ္စည်းအဝယ်တိုင်တွေဖွင့်ထားပါတယ်။
ကမ်ပါလာမြို့တော်တစ်ခုထဲမှာတင်အမိုက်တန်ချိန်350မက်ထရစ်တန်ထွက်ပါတယ်။ကမ်ပါလာမှာနေတဲ့သူတွေရဲ့ဆွန့်ပစ်အမိုက်တွေဖြစ်ပြီးဒီထဲကဆနစ်ရာခိုင်နှုန်းကနေ15ရာခိုင်နှုန်းကပလတ်စတစ်တွေဖြစ်ပါတယ်။အများစုကပြန်ကောက်ပြီးရီစိုက်ကယ်မလုပ်ကြပါဘူး။အားလုံးကမြေကြီးပေါ်မှာပုံပြီးပြစ်ထားကြတော့မြင်ရတဲ့အတိုင်းပဲအမိုက်ပုံကြီးဖြစ်နေပါတယ်။ဖွံ့ဖြိုးရေးဘာသာရပ်နဲ ခဲ့ပါတယ်။ဒါပေမဲ့လည်းသူတယောက်တည်းနဲ့စခဲ့တဲ့လုပ်ငန်းစိတ်ကူးကအခုဆိုရင်ဝန်ထမ်းတရာကျော်ခန့်ထားရတဲ့လုပ်ငန်းတစ်ခုဖြစ်လာပါပြီ။ငငယ်ရွယ်ရွယ်နဲ့မိခင်ဖြစ်ရသူတွေလည်းအလုပ်ရနေပါတယ်။အလုပ်အတွက်အသုံးချတဲ့ plastic အမိုက်တွေလာသွင်းတဲ့သူတွေကိုလည်းသူကအခကြေးငွေပေးပါတယ်။ Jared Nashin ညာကအခုလိုပြောပါတယ်
။ When I started it wasn't in a business.
စာရုံးကတော့အလုပ်တစ်ခုအနေနဲ့စခဲ့တာမဟုတ်ပါဘူးကျွန်တော်ကရက်ွက်အတွင်းတန်ရှင်းရေးလုပ်ချင်တာပါဒါပေမဲ့လဲဆက်ပြီးလုပ်နိုင်မဲ့ကုန်ကြမ်းစည်းပြီးကာမိနိုင်မဲ့တစ်ခုခုများလုပ်နိုင်မလားလို့စဉ်းစားမိရကနေကျွန်တော်တို့ဘူးတွေနဲ့အခြားပလတ်စတစ်တွေကိုစပြီးကောက်ယူခဲ့တာပါအသုံးချတဲ့ပစ္စည်းတွေရောအသုံးမချတဲ့ပစ္စည်းတွေရောပါနောက်ပြီးပလတ်စတစ်အမိုက်တွေကိုချက်တောက်ထားတာတွေကိုစပြီးကျောင်းခဲ့တာပါအဲ့ဒီတော့မှမှကိုယ်တိုင်ပစ္စည်းတွေထုတ်ခဲ့တာပ
ါအခုတော့ပစ္စည်းထုတ်လုပ်မှုကိုနေ့စဉ်ပုံမှန်လုပ်နေပါပြီပလတ်စတစ်ဘူးတွေကိုအပိုင်းအသေးလေးတွေအထိဖြတ်တောက်ပါတယ်အဲ့ဒီနောက်မှာတော့ပျော်ပွဲစားစပွဲတွေခြံစည်းရိုးတိုင်တွေလိုပစ္စည်းတွေထုတ်လုပ်တာမှအသုံးပြုတာပါ
Offensive poor is
ဆန်စီယိုတိုင်တလုံးထုတ်ဖို့အတွက်ပလတ်စတစ်30ကီလိုသုံးရပါတယ်။ဥပမာပြောရရင်ဆိုရာပလင်း၊ရေပလင်း48လုံးက1ကီလိုရှိပါတယ်။ဒါကြောင့်ဆန်စီယိုတိုင်တလုံးအတွက်ပလတ်စတစ်ပလင်းပေါင်း500လောက်အသုံးပြုတာဖြစ်ပါတယ
်။ကိုယ်တိုင်ပစ္စည်းတွေထုတ်လုပ်နေတဲ့အပြင်စွန့်ပစ်ပလတ်စတစ်တွေကိုပြန်အသုံးချတဲ့အဖွဲ့တွေထံကိုလည်းစွန့်ပစ်ပလတ်စတစ်ဖြတ်စာတွေကိုသူကရောင်းပါတယ်။ဥပဒေတွေစီမံစည်းကမ်းတွေချမှတ်ထားပေမဲ့လည်းပလတ်စတစ်စွန့်ပစ်မှုပြဿနာကတော့ပြည်လည်နိုင်ဖို့အလံဝေးနေပါသေးတယ်။ဒေါက်တာတွန်ဥကရုကအမျိုးသားသဘာဝပတ်ဝန်းကျင်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ NEMA ကဖြစ်ပါတယ်။ယူဂန်ဒါရဲ့ဥပဒေအရပလတ်စတစ်ထုတ်လုပ်မှုအလုံးမှာဒစိမ့်တွေမဖြစ်မနေတက်ရတယ်လို့လည်းဒေါက်တာဥကရုကပြောပါတယ်။ကုမ္ပဏီတစ်ခုချင်းစီကသူတို့ရဲ့ထုတ်ကုန်အလုံးကိုဒစိမ့်တက်ရတာကြောင့်ပလတ်စတစ်ထုတ်ကုန်တိုင်းဟာထုတ်လုပ်တဲ့ကုမ္ပဏီကိုသိရှိနိုင်တာဖြစ်တဲ့အကြောင်းလေးသူကပြောပါတယ်ပလတ်စတစ်ထုတ်လုပ်သူတွေအနေနဲ့ပလတ်စတစ်စွန့်ပစ်မှုအတွက်ပါတာဝန်ယူဖို့လဲဥပဒေကပြဋ္ဌာန်းထားတာပါယူဂန်ဒါအစိုးရအနေနဲ့ပလတ်စတစ်အမှိုက်တွေပြန်မသိမ်းတဲ့ကုမ္ပဏီတွေကိုအကြီးအကျယ်ထိန်းရိုက်ပြီးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ရမယ်လို့သူကပြောပါတယ
် The law now requires that all plastics are labeled
plastic ထုတ်လုပ်သူတွေအနေနဲ့ဒီ plastic တွေကိုပြန်ကောက်ယူပြီးအစိုးရတာဝန်ယူရမယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်ဒီလိုပြဋ္ဌာန်းထားတာကြောင့် plastic ထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးဆန်နေလို့နေရာတွေမှာပြန်လည်ကောက်ယူရစိတ်တခုလည်းရှိပါတယ်ဒါမှမဟုတ်လည်း plastic တွေပြန်လာသွင်းအခကြေးငွေပေးရစိတ်မျိုးလည်းရှိပါတယ်ဒီလိုလောက်တာတွေကလူတွေကို plastic မိုက်တွေမပြည့်အောင်အားပေးရလည်းရောက်ပါတယ
်စွန့်ပစ် plastic တွေကိုပြန်လည်အသုံးချတဲ့လုပ်ငန်းတွေကိုအစိုးရကအပြည့်အဝအားပေးထောက်ပံ့မှုမရှိဘူးလို့Eco Waste Uganda ကိုတည်ထောင်တဲ့ Nashin ညာကပြောပါတယ်။တခါတရံမှာသူ့ကုမ္ပဏီကပလတ်စတစ်အမှိုက်ကောက်သူတွေကိုအာဏာပိုင်တွေကအနှောက်အယှက်ပေးတယ်လို့သူကပြောတာပါ။ဒါကြောင့်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်ကြိုးပမ်းနေကြတဲ့စွန့်ထွင်လုပ်ငန်းရှင်တွေကိုအစိုးရဘက်ကပံ့ပိုးပေးဖို့တိုက်တွန်းလိုတဲ့အကြောင်းစွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုနိုင်ရေးလုပ်နေတဲ့ Jared Nashin ညာကပြောပါတယ်
။ Howard request the government agencies that are involved in the
ဘာဝပတ်ဝန်းကျင်ရေးစီမံခန့်ခွဲမှုနဲ့သက်ဆိုင်တဲ့အစိုးရဌာနတွေအနေနဲ့ plastic အမှိုက်တွေကောက်ယူပြီးကျန်တဲ့အသုံးပြုရေးလုပ်နေကြတဲ့ သူဦးတည်တွင်လုပ်ငန်းရှင်တွေကိုပိုပြီးပံ့ပိုးနိုင်အောင်ဆောင်ရွက်ပေးပါသူတို့ကိုအလုပ်တွေရမသွားအောင်အနှောက်အယှက်မဖြစ်အောင်လုပ်ပေးပါလို့ကျွန်တော်ပန်ကြားလိုပါတယ
်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားဆွန့်ထွေလုပ်ငန်းရှင်နှရှင်ရဲ့နောက်ထပ်စီမံကိန်းတစ်ခုကတော့စတူရန်မှ26,000ကျော်ရှိတဲ့ Lake Victoria ရိုင်းကြီးမှာပလတ်စတစ်အမှိုက်တွေစီးဝင်မှုကိုဟန်တားနိုင်ရေးနှီးလန်းရှာဖို့ဖြစ်ပါတယ်ရန်ကြီးတဲ့ကိုအမှိုက်တွေမရောက်နိုင်ဖို့အတွက်ရေအိုင်ကြီးတဲ့ကိုစီးဝင်ရာအဓိကရေမြောင်းကြီးတွေအားလုံးမှာပိုက်ကွန်တွေတက်ဆင်ထားပြီးအခုဆိုရင်အဲ့ဒီပိုက်ကွန်တွေမှာပလတ်စတစ်အမှိုက်တွေနဲ့ပိတ်မိနေပါတယ်ရှင်